မင်္ဂလာမနက်ခင်းပါရှင် VOA American အသံကနေ2014ခုနှစ်ဧပြီလ19ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လှိုင်းဒိုမီတာ24 kHz 1213ညလှိုင်းဒိုမီတာ32 kHz 9325လှိုင်းဒိုမီတာ39 kHz 9525တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာသတင်းနောက်မနက်ခင်းတိုင်းတင်ဆက်နေကြအီဒီယန်သင်ခန်းစာနဲ့အတူ
ကျမတို့အမျိုးသမီးတွေကကျမတို့တိုင်းပြည်မှာလုံနိုင်ကြိုင်နိုင်တဲ့လူတွေအများကြီးရှိတယ်။နောက်တစ်ခုကတကယ်လဲဟိုစိတ်ပါဝင်စားစွာနဲ့လှုပ်ပေးနိုင်တဲ့လူတွေလည်းရှိတယ်။ဟိုခေါင်းဆောင်
အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်။နောက်ပိုင်းမှာလည်းသိပ္ပံတဲ့ဤပညာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးတော့ကမ္ဘာသတင်းတွေကမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုကိုရနိုင်ကစူးစီးပြီးတင်ဆက်ပေးထားတာနားဆင်ကြည့်ပါရှင်
။ Trouble Pipelines in Burma မြန်မာနိုင်ငံကပြဿနာ Pipeline ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ISN internet ဆောင်မြင်နာမှာဆောင်းပါးရှင် Nicholas Barros ကရေးသားထားပါတယ်။တရုတ်မြန်မာပိုက်လိုင်းစီမံကိန်းကနှစ်နိုင်ငံစလုံးအတွက်အလားအလာခေါင်းတွေကနေတည်တာတဲ့အကျိုးမြတ်တွေအထိရနိုင်ကြောင်း။ဒါပေမဲ့တရုတ်နိုင်ငံဘက်ကအမြင်ရတော့ဒီပိုက်လိုင်းဟာသူတို့ဖြည့်ရှင်းနိုင်တဲ့အနေထားထက်ပြဿနာတွေပိုပြီးဖန်တီးပေးနိုင်တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွက်အကျိုးမြတ်ကတော့တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုနီလန်း၃ခုနဲ့အရှိန်ဟုန်မြင့်စေမှာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတော့ငွေကတော့နိုင်ငံခြားယင်းဤမြုံနယ်မှုတွေကိုပို့ပြီးတော့ဆွဲဆောင်နိုင်စေမယ်။ကမ္ဘာဈေးကွက်ကိုရေနံတဲ့သဘာဝတန်ငွေရောင်းချရာကနေအခွန်တွေအများကြီးရလာမယ်။ပြည်တွင်းမှာထိုးလာနေတဲ့စွမ်းအင်လိုအပ်ချက်ကိုလည်းကူညီနိုင်လိမ့်မယ်လို့ဆိုပါရယ်။တရုတ်နိုင်ငံအတွက်ကတော့မလက္ကာရေလက်ကြားကနေဖြတ်ပြီးတရုတ်နိုင်ငံကိုရေနံတင်ပို့ရတဲ့ပြဿနာကိုဖြေရှင်းပေးနိုင်မှာဖြစ်သလိုဒီပိုက်လိုင်းကယူနန်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူဖြစ်လာနိုင်စေဖို့အတွက်အလားအလာကောင်းတွေရှိလိမ့်မယ်လို့ဆိုပါရယ်။အဲ့ဒီအကျိုးမြတ်တွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာယင်းဤမြုံနံကျင်သူတွေအခုခါမှများလာတာကြောင့်ပိုက်လိုင်းနဲ့ပတ်သက်တဲ့သဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကပြောင်းလာနိုင်တဲ့အခြေအနေရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေပိုက်လိုင်းတည်ဆောက်မှုကိုကန့်ကွက်တဲ့ဒေသခံအဖွဲ့အစည်းတွေရှိနေတာတရုတ်မြန်မာလူမျိုးရေးတင်းမာမှုကပိုက်လိုင်းပေါ်ဒေသခံတွေရဲ့ကန့်ကွက်မှုကြုံလာတာတွေကတရုတ်နိုင်ငံရင်ဆိုင်ရမယ့်ပြဿနာတွေလို့ဆိုထားပါတယ်ခင်ဗျာ
မြန်မာ gets over 4 billion US dollar foreign investment in financial year 2013-14 နှစ်ထောင်စေဒုံဆယ်လေးဘန်နာယီနှစ်အတွင်းမြန်မာနိုင်ငံဟာနိုင်ငံခြားယင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာ4ဘီလီယံရရှိခဲ့ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ April 18ရက်နေ့နေစွဲနဲ့ဖော်ပြထားပါတယ်2012ဆေဒုံဘန်နာယီနှစ်မှာမြန်မာနိုင်ငံရဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတန်ဖိုးဟာအမေရိကန်ဒေါ်လာ 1.4 ဘီလီယံရှိခဲ့ရကနေအခုလိုတက်လာတာဖြစ်တယ်လို့ဆောင်းပါးအစမှရေးပါတယ်ကုန်ထုတ်လုပ်မှုစွမ်းရင်ရေနံနဲ့သဘာဝဓာတ်ငွေသတ္တုတူဖော်ရေးဟိုတယ်နဲ့ခီးသွားလုပ်ငန်းအင်ချမ်းမြေမွေးမြူရေးငါးလုပ်ငန်းနဲ့လေယာစိုက်ပျိုးရေးလုပ်ငန်းတွေမှာဒေသရင်းနိုင်ငံ34နိုင်ငံကယင်းနှီးမြှုပ်နှံမှုတွေလှုပ်လာကြတာဖြစ်ပါတယ်။ယင်းနှီးမြှုပ်နှံမှုအများဆုံးလှုပ်ခဲ့တဲ့နိုင်ငံကတော့တရုတ်နိုင်ငံဖြစ်ပြီးအဲ့ဒီနောက်မှာထိုင်းနဲ့ဟောင်ကောင်တို့ကဒုတိယနဲ့တတိယနေရာလို့ဆိုရတယ်။2013-14ဘဏ္ဍာရေးနှစ်အတွင်းနိုင်ငံကြားကယင်းနှီးမြှုပ်နှံမှုတွေလှုပ်တဲ့စီမံကိန်း81ခုကဒေသက9000ကျော်အတွက်အလုပ်ကံတွေဖန်တီးပေးနိုင်ခဲ့တယ်လို့အစိုးရခန်းစားဆိုပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အတွက်နိုင်ငံခြားယင်းနှီးမြှုပ်နှံမှုဥပဒေသစ်ကိုပြဋ္ဌာန်းခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအခုနှစ်မှာ 9.5% ခန့်ရှိပြီးလာမယ့်နှစ်မှာတော့ 9.8% ခန့်တက်ဖို့အရှက်ဖွံ့ဖြိုးရေးဘဏ်ကမကြသေးခင်ကပဲခန့်မှန်းထားတယ်လို့ဖော်ပြထားပါတယ်။
တဝယ်စီမံကိန်းနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိလာနေတဲ့အကြောင်းကိုတော့ Bangkok Post သတင်းစာရဲ့ Internet ဆာမျက်နှာမှာ NESGB Sounds Alarm Over Dawei Project ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြထားပါတယ်။မြန်မာနဲ့ထိုင်းအစိုးရအနေနဲ့အခြေခံအဆောက်အအုံနဲ့လိုအပ်တဲ့ပစ္စည်းတွေကိုယင်းဤမြုံနံဖို့ပြတ်ကွက်ခဲ့မယ်ဆိုရင်တဝယ်စီမံကိန်းကဖွံ့ဖြိုးလာအောင်လုပ်ဖို့ခက်လိမ့်မှာဖြစ်တယ်လို့ထိုင်းအစိုးရစီမံကိန်းဌာနကသတိပေးထားပါတယ်။ကမ္ဘာတစ်ဝန်းကစီမံကိန်းကြီးတွေဒါမှမဟုတ်ဆက်မှုစုံတည်ဆောက်နေတဲ့မြို့တွေကယင်းဤမြုံနံမှုတွေကိုပုံမှန်အားဖြင့်ဆိုရင်အစိုးရကကြိုင်တာဖြစ်ပေမဲ့တဝယ်စီမံကိန်းရဲ့အယူအဆကတော့ပုံမှန်လုပ်နေတာတွေနဲ့ကွဲပြားနေတယ်လို့ထိုင်းနိုင်ငံအမျိုးသားစီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဘုတ်အဖွဲ့အတွင်းမှချုပ်ကပြောထားပါတယ်မြန်မာနဲ့ထိုင်းနိုင်ငံတို့ဟာပြီးခဲ့တဲ့နိုဝင်ဘာလကတဝယ်စီမံကိန်းနဲ့ပတ်သက်ပြီးတော့နားလည်မှုစာချုပ်လာ3ခုကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ဒါပေမဲ့စီမံကိန်း3ခုအတွက်သတ်မှတ်တာဝန်နဲ့လုပ်ပိုင်ခွင့်တွေကယင်းဤမြုံနံသူတွေကိုဆွဲဆောင်နိုင်လောက်တဲ့အနေအထားမရှိဘူးလို့မစ္စတာအာခွန်ကပြောပါတယ်ထိုင်းနဲ့မြန်မာအနေနဲ့ဒီစီမံကိန်းကိုအစီအစဉ်တိုင်းတကယ်တမ်းဆက်လုပ်ချင်တယ်ဆိုရင်အခြေခံအဆောက်အအုံတွေဘာကြောင့်ယင်းနှီးမြှုပ်နှံမှုတွေစမလုပ်သလဲဆိုပြီးတော့ဂျပန်နိုင်ငံကမကြသေးခင်ကပဲမေးခွန်းထုတ်ထားပါတယ်။ထိုင်းတဝယ်ကားလမ်းကဂိတ်ကြီးကောက်ဖို့ဆိုတဲ့ဟာကိုတော့ဂျပန်နိုင်ငံကသဘောမတူဘူးလို့ဆိုထားပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။ဆက်ပြီးတော့ American Indian 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
တို့ရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲ American Idiom အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တဲ့ Idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူးဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် Idiom အသုံးကတော့
Taking candy from a baby
ဖြစ်ပါလေဒီနေရာမှာ CANDY candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေBABY baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ Getting grandmother to loan me the money was like taking candy from a baby.
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါလေ။
Getting grandmother to loan me the money was like taking candy from a baby.
Khaleesi ga ta cha lo nya yu ya de lu be lwe ma lwe bo su yin be lu pyo ma le.
Taking candy from a baby.
Lu pyo lo ya ba de. A da ga do di ni minit twe tin pya ka de idiom a thong me phit ba de.
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American Indian 3အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီသတင်းပတ်အတွက်အမျိုးသမီးကဏ္ဍမှာတော့မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲရေးတွေမှာနိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေကြောင့်မြန်မာအမျိုးသမီးတွေဟာကမ္ဘာအမျိုးသမီးခေါင်းဆောင်တွေနိုင်ငံတကာအမျိုးသမီးတွေနဲ့လက်တွဲဆောင်ရွက်လာနိုင်ပြီလို့ရန်ကုန်အခြေစိုက် Concord အဖွဲ့ဥက္ကဋ္ဌမဆိုးထဝင်းက VOA ကိုပြောဆိုလိုက်ပါတယ်။American ပြည်ထောင်စု Washington DC မြို့တော်အခြေစိုက် Woodrock Wilson Center မှာဦးစီးပြီးတော့ကျင်းပတဲ့ပြည်သူဝန်ထမ်းခန္ဓာမှာအမျိုးသမီးတွေရဲ့ဦးဆောင်မှုစွမ်းရည်ကိုမြင့်တင်ဆောင်ရွက်ရေးကိစ္စနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲကိုမဆိုးထက်ဝင်တက်ရောက်ခဲ့ပါတယ်2012ခုနှစ်နိုဝင်ဘာလတုန်းကလည်းမြန်မာနိုင်ငံကိုအမေရိကန်သမ္မတအိုဘားမားချစ်ကြည်ခီးစဉ်လာရောက်ခဲ့စဉ်တုန်းကတွေ့ဆုံခွင့်ရခဲ့သူတဦးဖြစ်ပါတယ်။မဆိုးထွက်ဝင်အခု Washington DC မြို့တော်ကိုရောက်ရှိနေတဲ့အချိန်မှာ VOA မြန်မာပိုင်းကနေဖိတ်ခေါ်ပြီးတော့တွေ့ဆုံမေးမြန်းထားတာကိုအမျိုးသမီးကဏ္ဍမှာတင်ဆက်ပေးပါရစေရှင်။'Cause it only serves to make me more determined to achieve my final goal.ကျမတို့အမျိုးသမီးတွေမှာကအဓိကလိုအပ်တာကအခုဟို network နဲ့ပေါ့နော် skills တွေအများကြီးလိုပါတယ်ကျမတို့နိုင်ငံမှာဟို skills နဲ့ network ဘာလို့လိုလဲလို့ပြောရလဲဆိုတော့ကျမတို့အမျိုးသမီးတွေကကျမတို့တိုင်းပြည်မှာလုံနိုင်ကြိုင်နိုင်တဲ့လူတွေအများကြီးရှိတယ်နောက်တစ်ခုကတကယ်လဲဟိုစိတ်ပါဝင်စားစွာနဲ့လှုပ်ပေးနိုင်တဲ့လူတွေလည်းရှိတယ်ဟိုခေါင်းဆောင်တွေလည်းအများကြီးပေါ်ထွက်လာတယ်ဒါပေမဲ့ကျမတို့တိုင်းပြည်အနေနဲ့ကြတော့လဲအခုကနိုင်ငံတကာနဲ့ထိတွေ့မှုမှာအရင်တုန်းကနဲ့စားလို့ရှိရင်အခုအများကြီးများလာတယ်ဆိုပေမဲ့သူများနိုင်ငံထက်ဆိုင်နည်းနည်းလေးတော့နောက်ကျနေတယ်ပေါ့နော်အဲ့အတွက်ကြောင့်ကျမတို့ကလိုအပ်တဲ့ scale ရယ်နောက်ပြီးတော့နိုင်ငံတကာဒီ network တွေကိုပို့ပြီးတော့ကျမတို့ဟိုချဲချဲပြန့်ပြန့်ဟိုထိတွေ့နိုင်အောင်ဟိုအဓိကထားပြီးတော့ကျမလာပြီးတော့ဆွေးနွေးခြင်းဖြစ်ပါတယ်လို့
မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ဥษาမှုအရေးချင်းအခန်းကဏ္ဍနဲ့ဒီနိုင်ငံတကာအမျိုးသမီးတွေရဲ့လှုပ်ရှားနေတဲ့အနေအထားနဲ့ရှင်ပြီးတော့ဘယ်လိုကွဲပြားခြားနားတာတွေ့ရလဲရှင်
ကျမတို့နိုင်ငံမှာအခက်အခဲတွေရှိတယ်တချို့ဟာတွေကဥပမာ social အခက်အခဲတို့နောက်ပြီးတော့တခြား traditional ပုံသွင်းထားတာမျိုးတွေရှိတယ်ဒါပေမဲ့အမျိုးသမီးတွေကအခုချို့လို့ရှိရင်ဒီဘောင်ကိုကြော်ပြီးတော့အများကြီးထွက်လာကြပါပြီနောက်အခုဆိုကျမတို့မြန်မာပြည်မှာဆိုအမျိုးသမီးခေါင်းဆောင်တွေလည်းအများကြီးပေါ်ထွက်လာပြီနောက်ပြီးတော့ထွက်လာတဲ့အမျိုးသမီးခေါင်းဆောင်တိုင်းအနီးပါးဟာလည်းအမေနမဟိုအရေးချင်းပြေးသွားတဲ့အမျိုးသမီးတွေလို့ကျမလည်းမြင်ပါတယ
်မြန်မာနိုင်ငံကအမျိုးသမီးတွေအတွက်ပေါ့နော်သူတို့ရဲ့အရေးချင်းလိုက်ဒီဥဆောင်မှုခန္ဓာမှာပါဝင်နိုင်ဖို့ဆိုတော့အုပ်ချုပ်ရေးဘိုင်းမှာပါဝင်နိုင်ဖို့ဆိုတော့အခွင့်အရေးရောတကယ်ပဲဟိုရနေတာလားရှင
်အမျိုးသမီးအဖွဲ့တော်များများကတော့ကျမတို့2015ခုနှစ်ကိုအမျိုးသမီး30ရာခိုင်နှုန်းပေါ့နော်လွှတ်တော်ရဲဝင်ရောက်ပါဝင်နိုင်ဖို့ legislature 30ရာခိုင်နှုန်းအမျိုးသမီးဖြစ်ဖို့ဆိုတော့ဥတီချက်တော့ကျမတို့မှာရှိပါတယ်အဲ့တော့ဒီရာခိုင်နှုန်းကိုကျမတို့ပြင်ပြအောင်ဖြည့်ဖို့ကလည်းဟိုတယောက်ချင်းစီမှာလည်းတာဝန်ရှိသလိုအမျိုးသမီးကဏ္ဍကိုဦးဆောင်နေတဲ့လူအားလုံးမှာလည်းတာဝန်ရှိပါတယ်ဘယ်လိုရာမျိုးကနေကျမတို့ကိုပေါ်တော့အားပေးနိုင်မလဲဘယ်လိုရာကျမတို့အတွက်ကိုအားနည်းစရာတွေဖြစ်မလဲဆိုတာကတော့ကျမတို့တယောက်စီတိုင်းရဲ့
တွန်းလှန်နိုင်တဲ့ပုံမှာပဲမှုတည်တယ်လို့ထင်ပါတယ်
အဲ့တော့နိုင်ငံတကာအဖွဲ့အစည်းတွေကဒီမြန်မာနိုင်ငံကအမျိုးသမီးရေးကိစ္စတွေကိုကူညီပံ့ပိုးပေးနေတဲ့အပိုင်းပါလေဟိုသူတို့ဘလို့နေရာမျိုးတွေမှာသူတို့ဘလို့ပုံစံမျိုးတွေနဲ့ကူညီပေးနေလဲရှင
်ဥပမာဆိုလို့ရှိရင်ဒီအခုကျွန်တော်တို့ဒီ Women in Public Service Program ဆိုတာကျွန်မလာပြီးတော့ဟို discussion လာလုပ်တဲ့ program မှာဆိုလို့ရှိရင်တကဘာလုံး women program မှာတော်နိုင်ငံအတော်များများမှာ women in public service ဆိုပြီးတော့เนาะအမျိုးသမီးနဲ့ပြည်သူဆက်ဆံရေးကဏ္ဍပေါ့ဆိုတဲ့ဟာကိုကျွန်တော်တို့ဥတီချက်ထားပြီးတော့လုပ်ကြပါတယ်လုပ်တဲ့အခါမှာခုနဒီနိုင်ငံတကာကလာတဲ့အခါမှာများသောအားဖြင့်ကသူတို့နိုင်ငံတကာမှာတွေ့ကြုံရတဲ့အတွေ့အကြုံတွေကိုနံပါတ်1ဦးစားပေးပြီးတော့သူတို့ sharing လုပ်တယ်နောက်တစ်ခုကတော့ skills တွေပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဟို domination technique တွေအဲ့ဒါမျိုးနောက်တစ်ခုက negotiation skills တွေဒီလိုမျိုး skills တွေကိုလည်းပေးပါတယ်နောက်တစ်ခုကလည်းဟိုသူတို့လာတဲ့အတွက်ကျွန်တော်တို့ network ပိုကျဲလာတယ်အရင်တုန်းကကျွန်တော်တို့ဟိုကမ္ဘာမှာမြန်မာအမျိုးသမီးတွေဟာကဘာကိုကျမတို့လူသိမများကြဘူးကဘာလည်းကျမတို့သိမသိတယ်လို့ကျမတို့ကလည်းကဘာချမ်းကိုသိမကဘာကောင်းဆောင်တွေကိုသိမသိဘူးအခုဆိုလို့ရှိရင်ဒီလိုမျိုးဟိုနိုင်ငံတကာကတော့အခုအထက်ကတော့ American နိုင်ငံကအများဆုံးပေါ့နော်ကျမတို့မြင်တွေ့ရတာတော့လာပြီးတော့ပံ့ပိုးကူညီမှုတွေကများတဲ့အတွက်အခုကျမတို့အမျိုးသမီးတွေဆိုလို့ရှိရင်ကဘာမှာရှိတဲ့အမျိုးသမီးတခြားကောင်းဆောင်နေနဲ့ဆက်သွယ်ခွင့်ရတဲ့ဟိုရင်ကျေးမှုပဲဖြစ်ဖြစ်အသိအမြင်ပဲဖြစ်ဖြစ်ဖလှယ်ခွင့်ရတဲ့အတွက်ဒါအကောင်းဆုံးအခွင့်အရေးတစ်ခုပါ
မဆိုးတက်ဝင်းတို့ Concord အဖွဲ့အစည်းနေပေါ့နော်ဒီအမျိုးသမီးရေးရာအပိုင်းကြီးကိုဆောင်ရွက်ပေးတဲ့အခါမှာအဓိကဘယ်လိုလုပ်ငန်းတွေမှာဟိုအလေးထားပြီးတော့ဆောင်ရွက်ပေးနေလဲရှင်
ဟုတ်ကဲ့ Concord ကတော့အဓိက Capacity Building Institute ပါဆိုတော့ကျမတို့ကလူငယ်တွေနဲ့ State Building အတွက်စိတ်ဝင်စားတဲ့လူငယ်တွေအားလုံးကိုကျမတို့ဥတီချက်ထားပြီးတော့ capacity building ကိုပေးပါတယ်အဓိက focus နောက်တစ်ခုဖြစ်တဲ့အမျိုးသမီး leadership ပေါ့အမျိုးသမီး leadership ကိုလည်းကျမတို့ကအဓိက capacity building ပေးခြင်းနောက်တစ်ခုကလည်း network တွေချိတ်ပေးခြင်းအားဖြင့်ကျမတို့ကဒီမြန်မာပြည်မှာအမျိုးသမီးခေါင်းဆောင်ဥယျာဉ်ပုံမှန်များပြားလာဖို့အတွက်ကို Concord အနေနဲ့လုပ်ပေးပါတယ်လို့
ဒီအမျိုးသမီးတွေကိုတင်နန်းပေးတဲ့အခါမှာဘယ်လိုအမျိုးသမီးတွေပါဝင်တက်ရောက်ကြတယ်လဲနောက်တင်နန်းနေပေးတဲ့အခါမှာအမျိုးသမီးတွေကိုယ်တိုင်ကိုကဒီပါဝင်တဲ့နှုံးပေါ့နော်သူတို့ပါဝင်လို့တဲ့ဒီစန္ဒအဲ့ဒါတွေရောဘယ်လိုအခြေအနေရှိလဲရှင
်ကြော်ညာလိုက်တယ်ပေါ့နော်ဒီမဂဇင်းတို့စာဆောင်တို့ကနေကျွန်တော်တို့ကြော်ညာလာပြီးတော့တကယ်စိတ်ဝင်စားတဲ့အမျိုးသမီးတွေပေါ့ဥပမာဆိုလို့ရှိရင်ဒီ Women in Public Service Program မျိုးဆိုလို့ရှိရင်political party တွေကိုလည်းကျမတို့ဖိတ်စာတွေပါပေးတယ်လာတက်နိုင်တဲ့လူတွေပေါ့နော်ပြီးတဲ့အခါမှာကျမတို့လာတဲ့လူတွေကို interview လုပ်ပါတယ် interview လုပ်ပြီးတော့သူတို့ဘယ်လောက်ထိစိတ်ဝင်စားသလဲပေါ့ဒီဘာသာရပ်တွေမှာဘယ်လောက်ထိစိတ်ဝင်စားသလဲဘယ်လောက်ထိဒီနိုင်ငံတည်ဆောက်ရေးမှာစိတ်အားထက်သန်စွာပါဝင်ခြင်းလဲဆိုတာပေါ်မှာမူတည်ပြီးတော့ဟိုနံပါတ်1ဦးစားပေးပြီးတော့ရွေးပါတယ်နောက်တစ်ခုကတော့ now training ကတော့political party မှာရှိတဲ့အမျိုးသမီးတွေကိုတီးတန့်ပေးတဲ့ training ပါအဲ့ဒါကတော့နိုင်ငံရေးပါတီတွေကိုတိုက်ရိုက်ကျမတို့ဖိတ်ပါတယ်ဖိတ်တဲ့အခါမှာသူတို့နိုင်ငံရေးပါတီတွေကသူတို့ကိုယ်တိုင်ဟိုဝါသနာပါလို့စိတ်ဝင်စားလို့တော့၎င်းဒါမှမဟုတ်လည်းပါတီကနေ appointed လုပ်ရတော့၎င်းလာတက်ကြတဲ့အမျိုးသမီးတွေလည်းရှိပါတယ်အဲ့တော့ဟို program ကတော့နှစ်မျိုးနှစ်စားပေါ့နော်အဲ့လိုမျိုးရှိပါတယ
်နိုင်ငံရေးပိုင်းနဲ့ပတ်သက်ပြီးတော့တက်ရောက်ကြတဲ့ဒီအမျိုးသမီးတွေရဲ့လေ့လာမှုအားရောဘယ်လောက်ထိရှိလဲရှင်
အများစုကတော့တော်တော်လေးကိုဟိုဘယ်လိုစာဖတ်အားလဲတန်ကြပါတယ်နောက်ပြတော့ခုနပြောတာ feed ထဲမှာတော်တော်လေးသွားနေပြီးသားအမျိုးသမီးတွေပါအမနိုင်ငံရေးပါတီကလာတဲ့အမျိုးသမီးတော်တော်များများကတော့အနည်းဆုံး5 6နှစ်ကနေ10နှစ်15နှစ်အထိပေါ့နော်ဒီနိုင်ငံရေးလူမှုရေးတက်ဘက်မှာဥဆောင်နေပြီးသားဖြစ်တဲ့အတွက်တို့နဲ့တို့ကို training ပေးတဲ့အခါမျိုးတွေမှာအဓိကကတော့ကျမတို့ဟိုပို့ပြီး practical ကြတဲ့အလုပ်တွေကိုပဲကျမတို့ဦးစားပေးပြီးတော့ discussion ပုံစံမျိုးပေါ့နော်နောက်ပြတော့ဒီလို group work ပုံစံမျိုးဟာမျိုးတွေကိုအဓိကထားပေးပါတယ်နောက်တစ်ခုကသိမဖြစ်လိုအပ်တဲ့ political economy လိုဟာမျိုးတွေနောက် skills လိုပတ်သက်တဲ့ presentation skill တို့တခြား negotiation skills ဆိုပေါ့နော်ခေါင်းဆောင်တယောက်သိနိုင်တဲ့ skill အဲ့ဒါမျိုးတွေကိုလည်းကျမတို့ပေးပါတယ
်ဒီလိုသင်တန်းနေပေးတယ်နောက်ပြီးတော့ဘ ഹു ဒ္ဒရာဖြန့်ဝေတဲ့ခါမှာရောဟိုဘလို့အခက်ခဲတွေတွေ့ရလဲရှင်
အမျိုးသမီးတွေဖြစ်တဲ့အတွက်တချို့အရာတွေကအိမ်အလုပ်တွေလုပ်ရတာတွေရှိတယ်ပေါ့နော်အမျိုးသမီးကအမျိုးသားထက်ပိုပြီးတော့တာဝန်များတဲ့အပိုင်းတွေရှိပါတယ်ရှိတဲ့အခါကျတော့ကျမတို့time challenge ကတော့အရန်ရှိတယ်ဥပမာဆိုလို့ရှိရင်အမျိုးသားတွေဆိုလို့ရှိရင်အချိန်ကြိုက်သလောက်တချို့ training တွေမှာယူလို့ရပါမယ်အမျိုးသမီးတွေကကျတော့အိမ်မှာကလေးပြန်ကြိုရမယ်ဟာတို့အိမ်မှာပြေးထမင်းချက်ရမယ်ဟာမျိုးတွေဆိုအဲ့ဟာမျိုးတွေတော့နည်းနည်းအကန့်အသတ်ရှိတယ်နောက်တချို့ဟာကျတော့လေစာဖတ်အားနည်းနည်းလေးအားနည်းသေးတာတွေ့ရတယ်နောက်တတိယ challenge တစ်ခုကတော့ဒီသူတို့ပတ်ဝန်းကျင်မှာနေတဲ့ဟိုမိသားစုပဲဖြစ်ဖြစ်ဒီပါတီကဥဆောင်တဲ့သူတွေပဲဖြစ်ဖြစ်ဒါမှမဟုတ်လဲ community မှာဥဆောင်နေတဲ့သူတွေပဲဖြစ်ဖြစ်အဲ့ဒီလူတွေရဲ့ပံ့ပိုးမှုကလည်းအတိုင်းအတာတစ်ခုထိအားနည်းသေးတာတွေ့ရပါတယ်ရှင
်အမျိုးသမီးတွေစွမ်းဆောင်ရည်တွေကိုမြင့်တင်နေတင်နန်းနေပြီးသွားတိုင်းမှာဟိုထိရောက်မှုရှိမရှိရကြတော့ဘယ်လိုသုံးသပ်လဲရှင်
ထိရောက်မှုရှိမရှိရတော့ကျွန်တော်တို့အနေနဲ့ပေါ့သူတို့ဒီတင်နန်းပြီးသွားလို့ရှင်ဘာပြန်လုံနိုင်လဲပေါ့နော်ဘာပြန်လုံနိုင်လဲဆိုတော့နောက်တစ်ခုကဟိုကြီးကြီးမားမားလုံနိုင်တာနဲ့တေးတေးကွေးကွေးလုံနိုင်တာပေါ့နှစ်ခုပြန်ခွဲမယ်ဆိုလို့ရှင်ကျွန်တော်တို့ဟိုအယိုးအသားဆုံးပြောရမယ်ဆိုလို့ရှင်တော့ ထင်သာမြင်သာလောက်အောင်တခါလေနိုင်ငံကြီးကတခါလေပြောင်းလဲသွားပြီးတော့အဲ့လိုမျိုးဖြစ်လာနေတဲ့ဟာတော့မရှိသေးပါဘူးပါတီတွေအဓိကပေးတဲ့အမျိုးသမီးတင်တန်းဆိုလို့ရှိရင်ဒီတင်တန်းပြီးသွားတဲ့အခါမှာပါတီအချင်းချင်းအမျိုးသမီးတွေပို့ပြီးတော့နှိဆက်ပြီးစီးလုံးလာကြတယ်အရင်တော့ဆိုရင်နိုင်ငံရေးပါတီအချင်းချင်းကတူယောင်တောက်တိတ်ပြီးတော့မမထိဆက်ကြအောင်နောက်ပြီးတော့ခုနပြောတာကိုကင်ဆွဲထားတဲ့ဟိုပါတီရဲ့ platform တွေပေါ်မှာမူတည်ပြီးတော့နည်းနည်းအတိုက်အခိုက်တွေလည်းရှိကြတယ်ပေါ့နော်အဲ့တော့ဒီတင်တန်းပြီးသွားတဲ့အခါမှာသူတို့တွေကတော်တော်လေးတယောက်နဲ့တယောက်ဟိုနေပေါ့နားလည်မှုလည်းရကြတယ်နောက်ပြီးတော့ပူးပေါင်းဆောင်ရွက်လာတာတွေ့ရတယ်ဥပမာဆိုလို့ရှိရင်တပါတီရဲ့လုပ်နေတဲ့လုပ်ငန်းတစ်ခုကိုတခြားပါတီကပါဝင်ကူတယ်ပေါ့နော်ဆိုဆိုနေပေါ့ civil society ဘက်site တွေမှာလောက်ကြတဲ့အလုပ်မျိုးတွေပေါ့ဥပမာဆိုလို့ရှိရင်ရေသွားလှူတာမျိုးတို့ဒီ land grabbing case တွေတချို့ဟာတွေဒီမှာဆိုလို့ရှိရင်အရင်ဆိုရင်ပါတီတစ်ခုတည်းရပဲဥဆောင်လုပ်နေတဲ့အစားဒီအမျိုးသမီးတွေကတော်တော်လေးစီးလုံးသွားတဲ့အခါမှာကြောက်လို့ရှိရင်သူကဟိုတခြားပါတီသူ့ပါတီငါပါတီရဲ့မဟုတ်တော့ဘဲနဲ့ဝင်ပြီးတော့ကူညီတာတွေလည်းရှိပါတယ်နိုင်ငံရေးပါတီမဟုတ်ဘဲနဲ့တခြားအမျိုးသမီးတွေကြတော့ဘလို့ဖြစ်လာလဲဆိုတော့တာဝန်ရှိတယ်ဆိုတဲ့စိတ်ကသူတို့မှာရရှိသွားတယ်။အရင်တုန်းကဆိုရက်ွက်ထဲမှာပုံမှန်ပဲနေတယ်ဟိုလိုသွားတယ်စားတယ်လာတယ်ပေါ့ကိုမိသားစုနဲ့ပဲကိုနေတာနေပြီးတော့ဥမာရက်ွက်ရဲ့အရေးဟာလဲကို့အရေးဖြစ်တယ်ဆိုတဲ့အကြောင်းနောက်အနည်းဆုံးကလမ်းထိပ်မှာအမျိုးသမီးတယောက်ဟိုပဲဖြစ်ဖြစ်အမျိုးသားတယောက်ပဲဖြစ်ဖြစ်ထားတော့တယောက်ယောက်တောင်းစားနေတာပဲဖြစ်ဖြစ်ပေါ့နော်နောက်တစ်ခုကအဆင်မပြေတာပဲဖြစ်ဖြစ်အဲ့လိုဟာမျိုးတွေကစသူတို့ခဲလုလိုက်လဲဘလို့များသူတို့ဖြစ်ရှင်းပေးရမလဲပေါ့။နောက်အလိုစိတ်ယုံလုံသမားတွေအမျိုးသမီးတွေဆိုလို့ရှိရင်ကျမကြီးနဲ့ပတ်သက်လို့အခက်အခဲတွေရှိတယ်။ဒါဆာဆိုတို့ဘလို့ဖြစ်ရှင်းကြမလဲဆိုပြီးတော့ဝိုင်းပြီးတော့စပြီးတော့လှုပ်လာကြတဲ့ခါမျိုးကျွန်တော်တို့အများကြီးတက်တည်ပါတာ။ And I come back even stronger. Not a novice any longer. အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့တောက်ကြညနဲ့စနေမနက်ခင်းနေမှာနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ
်ဒီတစ်ပတ်တော့မကြခင်နှစ်တွေအတွင်းတဘာဝဘေးအန္တရာယ်ဆူဆူဝါဝါကြာရောက်မှုတွေနဲ့ကြုံနေရတဲ့ကမ္ဘာကြီးအတွက်ကုလသမဂ္ဂကဘာတွေလှုပ်ဆောင်ပေးနေလဲဆိုတာကိုပြောပြပါမယ်ရှင်ကမ္ဘာကြီးပုံလွှဲလာမှုနဲ့ဆက်နွယ်ပြီးရာသီဥတုဖောက်ပြန်မှုတွေနဲ့အတူလူအသေးပြောက်များတဲ့သဘာဝဘေးအန္တရာယ်တွေကိုပါရင်ဆိုင်လာရတာမို့ကမ္ဘာနိုင်ငံအစိုးရတွေနဲ့ကျွမ်းကျင်ပညာရှင်တွေစုပေါင်းပြီးတိုက်ဖြတ်ဖို့အတွက်ကြိုးစားလာခဲ့ကြပါတယ်။1988ခုနှစ်မှာတော့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့နဲ့နိုင်ငံတကာမိုးလေဝသအဖွဲ့တို့ပူးတွဲပြီး Intergovernmental Panel on Climate Change IPCC အဖွဲ့ကြီးကိုထူထောင်နိုင်ခဲ့ပါတယ်။IPCC ဟာကုလသမဂ္ဂရဲ့သိပ္ပံဆိုင်ရာအဖွဲ့ကြီးဖြစ်ပြီးနောက်ဆုံးပေါ်သိပ္ပံပညာရပ်တွေနည်းပညာတွေနဲ့လူမှုစီးပွားအချက်လက်တွေပေါ်မူတည်ပြီးကမ္ဘာတဝန်းရာသီဥတုပြောင်းလဲမှုဆိုင်ရာကိုနားလည်လာဖို့နဲ့အတက်နိုင်ဆုံးအတိမ်းအဆောင်မရှိအောင်ထိန်းသိမ်းပေးနိုင်မှုဖွဲ့စည်းထားတာပါဂျနီဗာအခြေစိုက် WMO ဌာနချုပ်မှာအဖွဲ့ရဲ့လှုပ်ရှားမှုတွေအတွက်စီစဉ်ဆောင်ရွက်နေတာဖြစ်ပြီးဒီအဖွဲ့အတွက်ကမ္ဘာတဝန်းကထောင်နဲ့ချီတဲ့သိပ္ပံပညာရှင်တွေဟာစေတနာအလျောက်ပါဝင်ဆောင်ရွက်နေကြတာပါအခုလက်ရှိမှာ IPCC အဖွဲ့ဝင်နိုင်ငံပေါင်း195နိုင်ငံရှိနေပါတယ်ဒီအဖွဲ့ကလေလာဆန်းစစ်ထုတ်ပြန်ချက်တွေဟာလူမှုစီးပွားရေးနဲ့သိပ္ပံနည်းပညာပေါ်အခြေခံထားတာမို့ဒီအဖွဲ့ရဲ့အကြံပေးချက်တွေကိုနိုင်ငံတကာကစောင့်ကြည့်ပြီးစီမံကိန်းချရာမှာအသုံးချလေးရှိပါတယ် IPCC ကကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုတွေအတွက်လီလာဆန်းစစ်ချက်စီရင်ခံစာရီထုတ်ပြန်ရမှာ Working Group 1လို့ခေါ်တဲ့အလုပ်ဖွဲ့တစ်ကပထမဆုံး Physical Science လို့ခေါ်တဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်မှုတွေဒေတာဆိုင်ရာရာသီဥတုဖောက်ပြန်မှုတွေပါဝင်ယူပဓာတုဆိုင်ရာသဘာဝနဲ့စွန့်ရင်ဂုဏ်သတ္တိတွေပေါ်အခြေခံတဲ့လီလာဆန်းစစ်မှုတွေကိုတင်ပြရပါတယ်ဒီလိုတင်ပြမှုတွေနဲ့ပတ်သက်ပြီးအလုပ်ဖွဲ့နှစ်ကလူသားတွေပေါ်သဘာဝနဲ့ရိုက်ခတ်မှုကိုဆန်းစစ်ပေးရပါတယ်ဒီဆန်းစစ်မှုပေါ်မူတည်ပြီးအလုပ်အဖွဲ့သုံးကရာသီဥတုပြောင်းလဲခြင်းကိုရော့ပါအောင်သုံးလို့ရတဲ့ဤပညာတွေနဲ့လိုအပ်ချက်တွေအတွက်ဆန်းစစ်အကြံပေးမှုတွေလုပ်လို့ရှိပါတယ်။အခုလိုဆင့်ဆန့်လှုပ်ဆောင်ရမှာ1990မှာ FAR လို့ခေါ်တဲ့ပထမဆုံးစီရင်ခံစာကိုထုတ်ပြန်နိုင်ခဲ့ပြီး1995မှာဒုတိယ SAR 2000ခုနှစ်မှာတတိယ TAR အစီရင်ခံစာနဲ့2009ခုနှစ်မှာ AR4 ဇရုတ်တအစီရင်ခံစာကိုထုတ်ပြန်နိုင်ခဲ့ပါတယ်။ပြင်စမ AR5 အစီရင်ခံစာရဲ့ပထမအဆင့်ဖြစ်တဲ့သိပ္ပံနည်းကျလေ့လာချက်တွေကိုအလုပ်ဖွဲ့တစ်က2013ခုနှစ်စက်တင်ဘာလမှာဆွီဒင်နိုင်ငံစတော့ခေါမ်မှာဆွေးနွေးခဲ့ကြပြီးနိုဗ ెంబ ာလထဲမှာထုတ်ပြန်နိုင်ခဲ့ပါတယ်။ဒီနှစ်2014ခုနှစ်ထဲမှာဆန်းစစ်ချက်တွေကိုသုံးသပ်ကြမှာဖြစ်တယ်လို့2015ခုနှစ်အောက်တိုဘာလကမှာတော့ အဘိဓာအစဉ်ခံစားကိုထုတ်ပြန်ဖို့အတွက်ရထားပါတယ်။ဒီ AR5 အစဉ်ခံစားထဲမှာကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုအတွက်လူသားတွေရဲ့လှုပ်ဆောင်မှုကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတာရှင်းရှင်းလင်းလင်းတွေ့ရကြောင်းနဲ့ဒီလိုရာသီဥတုမဖောက်ပြန်စေဖို့ဖန်လုံအိမ်ဓာတ်ငွေထောက်လွှတ်မှုတွေကိုကန့်သတ်ဖို့အတွက်သတိပေးထားပါတယ်။ American ပြည်ထောင်စုကဒီနှစ် February လထဲမှာ California ပြည်နယ်မိုဟာဗီသဲကဏ္ဍထဲမှာနေဆွင့်အင်သုံးစီမံကိန်းတွေကိုဒုနဲ့ဒဲနဲ့လှုပ်ဆောင်ခဲ့ပြီးဒီစီမံကိန်းကနေနေပေါင်း 3,400 အတွက်လျှက်စစ်တပ်အားလုံလုံလောက်လောက်ပေးနိုင်ခဲ့တယ်လို့ NRG ဆွင့်အင်ဌာနအကြီးအကဲ David Green ကပြောပါတယ
် Our generation of leadership can get the ball rolling and fighting against climate change
ဘာရဒီနွေးလာတာကိုတိုက်ဖြတ်ဖို့ကျွန်တော်တို့မျိုးဆက်ရဲ့ခေါင်းဆောင်တွေကစတင်လှုပ်ဆောင်နေရပြီဖြစ်တဲ့အတွက်ရလာတဲ့အကျိုးဆက်တွေကိုနောက်မျိုးဆက်တွေခံစားကြရမှာပါအခုအခါအသက်20 30အရွယ်ရှိနေရတဲ့နောက်မျိုးဆက်တွေဟာကျွန်တော်စကားတဲ့လုပ်ငန်းတွေကိုလက်ဆက်တနိုင်ရမှာဖြစ်ပါတယ်ဒီလိုပဲကိုလက်ထက်ရောက်ရင်အကောင်းဆုံးဖြစ်အောင်မျိုးဆက်တစ်ဆက်ပြီးတစ်ဆက်လှုပ်ဆောင်သွားနိုင်ပါတယ
် IPCC ရဲ့ဥက္ကဋ္ဌ Rajendra Pachauri ကလည်းတစ်ချိန်မှာစီမံကိန်းတစ်ခုနဲ့တဖြည်းဖြည်းချင်းစဖို့တကဘာလုံးအတိုင်းအတာနဲ့လှုပ်ဆောင်ချင်သူပ
ါ If we really want to bring about a limitation of
ကမ္ဘာအပူချိန်ကိုနောက်ထပ်2ဒီဂရီဆန်စီယက်ထက်ကျော်မသွားအောင်ကန့်သတ်ထားခြင်းနဲ့ဆိုရင်တော့ဘာတွေလုပ်တည်နေဆိုတာကိုအခုထုတ်ပြန်လိုက်တဲ့အစီရင်ခံစာကရှင်းရှင်းကြီးပြောပြထားပါတယ
်။တက္ကသိုလ် 2050 မှာကမ္ဘာကထုတ်လွှတ်တဲ့ဖန်လွှင်ဓာတ်ငွေပမာဏကိုရာနှုန်း40ကနေ80အထိရှော့ချနိုင်မှာကမ္ဘာကြီးပူနွေးမှုနဲ့ဆက်နွယ်ပြီးဖြစ်ပေါ်တဲ့သဘာဝဘေးအန္တရာယ်တွေနှေးပါနိုင်မယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဒီအတွက်အဖြေရှိပါတယ်လို့အာမခံတဲ့သူကတော့EDF သဘာဝဝန်ကျင်ကာကွယ်စောင့်ရှောက်ရေးရန်ပုံငွေအဖွဲ့က Nathaniel Cohen ပ
ါ There are a handful of things around energy efficiency
ဆွမ်းအင်ကိုထိထိရောက်သုံးမှုလုံးနိုင်တဲ့နည်းတွေတော်တော်များရှိပါတယ်အစားထိုးဆွမ်းအင်သုံးမလားတတော်မပြောအောင်လုပ်မလားကမ္ဘာနိုင်ငံတွေအတွက်လုပ်စရာတွေကအများကြီးပါဒီလိုလုပ်မယ်ဆိုရင်ဖန်လွန်ရင်ဓာတ်ငွေထုတ်လုပ်မှုတွေလျှော့ချနိုင်မှာဖြစ်ပြီးကမ္ဘာရာသီဥတုဖောက်ပြန်မှုတွေကို2020ပြည့်လောက်မှာထိန်းနိုင်မှုကိုအထောက်အကူဖြစ်စေမှာပါ
နေဆွမ်းအင်လေဆွမ်းအင်နဲ့ရေဆွမ်းအင်တို့သဘာဝကထပ်ယူတဲ့ဆွမ်းအင်ကိုလက်ရှိမှာ 8.5 ရာနှုန်း3ဆွဲနေတယ်လို့နျူကလ িয়ার လောင်စာပါပေါင်းရင်ကမ္ဘာမှာရာနှုန်း20လောက်ကတန့်စင်တဲ့ဆွမ်းအင်သုံးနေကြပါပြီ။ဒါပေမဲ့လည်းကြောက်မီးသွေးတို့ရေနံလောင်စာတို့ကိုပါ short ချ3ဆွဲဖို့လိုနေတယ်လို့ဆိုပါတယ
်။ When you look at the stats at the data in the report it shows for example that coalhas been growing faster
ကိုစီရင်ခံစားရဲမှာကြည့်မယ်ဆိုရင်တော့တခြားလောင်စာတွေထက်ကြောင်မွေးသွေးလောင်စာကိုသုံးတာကတနည်းတခြားပုံများလာတာတွေ့ရမှာပါဒါကြောင့်အစားထိုးလောင်စာဆွမ်းအင်ကိုပိုပြီးသုံးလောင်ပုံစံပြောင်းပြစ်ကြရမှာပါဒါပြင်တဘာဝလောင်စာတွေကိုပါမျှဝေသုံးဆွဲဖို့လည်းလုပ်ရမှာပ
ါဖန်လုံအိမ်နဲ့အစိတ်တန်းငွေထုတ်လွှတ်မှုရှော့ချနိုင်တာလူလူကျန်းမာရေးအတွက်ပါအရေးပါနေတယ်လို့အစီရင်ခံစားမှာဖော်ပြပါတယ်ဟုတ်ပါတယ်မဲပေးပိုင်ခွင့်ရှိတဲ့လူလူကပါဒါကိုနားလေသဘောပေါက်ပြီးတက်လာမယ့်အစိုးရတက်ကိုဖိအားပေးနိုင်တယ်လို့ဆိုပါတယ
် We need to get on top of it but the optimism comes from
လူလူအနေနဲ့ရာသီဥတုပြဿနာဆရာကိုထိတ်တန့်တင်ကြဖို့လိုအပ်နေပါတယ်တကယ်လို့ဒီကိစ္စကိုနိုင်ငံရေးအရပါဇောင်းပေးပြီးတွန်းလာကြမယ်ဆိုရင်တော့အာဏာပိုင်တွေကနည်းပညာပိုင်းကစပြီးလှုပ်ဆောင်လာမှဖြစ်တယ်လို့အောင်မြင်ဖို့လမ်းလဲများလာနိုင်တာမို့ဒါကိုလူတိုင်းစိတ်ဝင်စားလာအောင်လုပ်ဖို့ပဲလိုအပ်နေတာပါ
ကမ္ဘာလူသားတွေကြားဖန်လွှင်ရင်ဓာတ်ငွေနဲ့သဘာဝဝန်းကျင်အန္တရာယ်တွေကိုဆက်ဆက်နားလည်လာရင်ရာသီဥတုဖောက်ပြန်မှုကိုကာကွယ်ဖို့အတွက်ကိုယ်တိုင်ပါဝင်လာကြမှာဖြစ်ပါတယ်။2009ခုနှစ်တုန်းကဂျပန်နိုင်ငံကျိုတိုမှာချုပ်ဆိုခဲ့တဲ့စာချုပ်အရဖွံ့ဖြိုးပြီးနိုင်ငံကြီးတွေကဖန်လွှင်ရင်ဓာတ်ငွေထုတ်လွှတ်မှုကို1990တုန်းကထုတ်လွှတ်မှုအောက်900နှုန်းလျှော့ချဖို့အတွက်သဘောတူခဲ့တာပါ။ဒီကျိုတိုစာချုပ်ဟာ2012ခုနှစ်မှာတက်တန်းကုန်ဆုံးခဲ့တာမို့ကုလသမဂ္ဂညှိနှိုင်းရေးမှုတွေကဒါကိုအစားထိုးဖို့အတွက်ကြိုးစားနေကြပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါခင်ဗျာ
တော်ခင်မျိုးသားအစီအစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့တောက်ကြညနဲ့စနေမနက်ခင်းနေမှာနားဆင်နိုင်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
တရုတ်နိုင်ငံကထင်ရှားတဲ့ရှေ့နဲ့ရှူစင်ယောင်းကိုတရားရုံးတော်ကထောင်ဒဏ်၄နှစ်ချမှတ်ခဲ့ပါတယ်အခုလိုတရုတ်တရားရုံးရဲ့ဆုံးဖြတ်ချက်အတွက်အမေရိကန်ပြည်ထောင်စုကအလွန်စိတ်ပျက်မိပါတယ်မစ္စတာရှူဟာအစိုးရအရာရှိတွေအဂတိလိုက်စားမှုကိုလူသိအောင်လှုံ့ဆော်ခဲ့ပြီးသူ့ရဲ့အမြင်တွေကိုငြင်းချမ်းစွာထုတ်ဖော်ပြောဆိုခဲ့တဲ့အတွက်ဂျန်ဂျယ်ရီလာရုံးကအခုလိုအပြစ်ပေးခံခဲ့ရတာပါဒ ဒီတရားရုံးဆုံးဖြတ်ချက်ကို Mr. Shu ကရှုံချခဲ့တယ်လို့အခုလိုအဓိပ္ပာယ်မရှိတဲ့တရားရေးလှုပ်ဆောင်မှုတွေဟာလူသားစုအတွက်ရှစ်ဆက်လှုပ်ဆောင်မှုတွေရပ်သွန်းအောင်တော့မတားနိုင်ဘူးလို့သူကပြောကြားခဲ့ကြောင်းသူ့ရဲ့ရှေ့နေတဲ့သူကပြောပါတယ် Mr. Shu ဟာ New Citizens Movement လို့ခေါ်တဲ့နိုင်ငံသားအသစ်လှုပ်ရှားမှုမှာပါဝင်သူဖြစ်ပြီးကြီးလက်နေကျောင်းသားတွေဒန်းတူပညာသင်ခွင့်ရရေးနဲ့နိုင်ငံတွင်းအဂတိလိုက်ရှားမှုတိုက်ဖျက်ရေးလှုပ်ဆောင်ရမှာတချို့အစိုးရအရာရှိကြီးတွေဘယ်နည်းဘယ်ပုံနဲ့ကြွယ်ဝချမ်းသာလာတယ်ဆိုတော့ကိုလူသိအောင်ထုတ်ပြောဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်ဒီလှုပ်ရှားမှုမှာပါဝင်နေသူတွေကိုဒီလာထဲမှာပဲတရုတ်အာဏာပိုင်တွေကတရားစွဲဆိုခဲ့ပါတယ်ငြိမ်းဝှေ့ပြည်ပြားရေးအနှောက်အယှက်ပေးဖို့အတွက်လူစုဝေးမှုနဲ့ဂျင်ယားရှီနဲ့လီဝေးတို့ကိုတရားစွဲဆိုခဲ့တာပါဒါပေမဲ့နှစ်ရက်ကြာကြာနာမှုအတွက်ဂူထီတော့အမိတ်မချသေးပါဘူးသူတို့ရဲ့ရှေ့နေနှစ်ဦးကလည်းတရားရုံးလုံထုံးလုံနည်းတွေမူမမှန်တာကိုကန့်ကွက်တဲ့အနေနဲ့အမှုလိုက်ပါဖို့ရုပ်သိမ်းခဲ့ကြပါတယ်ဒီနိုင်ငံသားတဲ့လှုပ်ရှားမှုမှာပါဝင်နေသူနောက်ထပ်တက်ကြွလှုပ်ရှားသူနှစ်ဦးဖြစ်တဲ့ဇန်ပေါင်ချွန်းနဲ့ဇောင်ချန်ချင်းတို့လည်းအမှုရင်ဆိုင်နေရပါတယ်တရုတ်အစိုးရရဲ့မူဝါဒနဲ့လှုပ်ဆောင်မှုတွေကိုငြင်းချမ်းစွာစိန်ခေါ်နေသူတွေလူကြိုက်များတဲ့ရှေ့နေတွေအင်တာနက်တက်ကြွလှုပ်ရှားသူတွေအလုံသမားအရေးလှုပ်ဆောင်နေသူတွေတရင်သမားတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းမှုတွေပိုးပြီးလှုပ်လာနေတယ်လို့အခုလဲမစ္စတာရှူးနဲ့သူ့ရဲဘော်တက်ကြွလှုပ်ရှားသူတွေကိုပါတရားစွဲနေတာမို့ဒါဟာအမေရိကန်ပြည်တော်စုကိုဆက်ပြီးစိုးရင်စေတာပါတရုတ်အာဏာပိုင်တွေအနေနဲ့မစ္စတာရှူးကိုရောတခြားနိုင်ငံရေးအကျဉ်းသားတွေကိုပါအ мян ဆုံးပြန်ပြီးလှုပ်ပေးဖို့အမေရိကန်ပြည်တော်စုကတောင်းဆိုပါတယ်တရုတ်အစိုးရကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတကာလူ့ခွင့်ရေးရပိုင်ခွင့်နေတဲ့အညီလှုပ်ဆောင်နေတဲ့သူတို့အတွက်အကာအကွယ်တွေပေးဖို့နဲ့သူတို့ရဲ့လှုပ်ရှားမှုတွေပေါ်မှာချက်မှတ်ထားတဲ့ကန့်သက်ချက်တွေကိုဖယ်ရှားပေးဖို့ပါတရုတ်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
တော်ရရှင်နေနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့အပေါ်ဖြစ်ပြီးVIO American အတန်ရဲ့သဘောထားအမြင်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်ရှင
်။ယူကရိန်းရဲ့ပတ်သက်ပြီးနိုင်ငံတကာချမှတ်ထားတဲ့သဘောတူညီမှုကိုချိုးဖောက်ရင်ဖြစ်စေ၊ယူကရိန်းရှေ့ပိုင်းရုရှားနယ်စပ်ဒေသမှာတပ်အင်အားဖြည့်တင်းရင်ဖြစ်စေ၊ရုရှားဟာနောက်ထပ်အရေးယူဒဏ်ခတ်မှုတွေနဲ့ထပ်ပြီးရင်ဆိုင်ရနိုင်မယ်လို့ American ဆိုရကသတိပေးလိုက်ပါတယ်။သမ္မတအိုဘားမားရဲ့နိုင်ငံတော်လုံခြုံရေးအကြံပေးဆူဇန်ရက်စ်ကတောက်ကြနေ့မှာသမ္မတအင်ဗျူမှာသတင်းတောက်တွေကိုအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာနှိမ့်မြှုပ်ထားတဲ့ခီးတဲ့တင်ကရုတင်မောကကက်ပတင်နဲ့တင်မောဝန်ထမ်း6ဦးကိုတောင်ကိုရီးယားရဲတပ်ဖွဲ့ကတိုင်ဝမ်ဖမ်းဆီးလိုက်ပါပြီ။ဗော်တဖူးနဲ့တင်မောမှောက်သွားပြီးတိတ်မကြခင်မှာပဲခီးတဲ့တွေကိုထားပြီးထွက်ပြေးခဲ့တဲ့အမှုတွေနဲ့ဆွဲချက်တင်လိုက်တာပါ။တင်မောဘာကြောင့်မှောက်သွားတယ်ဆိုတာတော့ဂူဒီမသိရသေးပါဘူး။အေဝရတ်တောင်မှာနှင်းတူပြိုကျမှုတွေဇက်တိုက်ဖြစ်ပေါ်တာမို့တောင်တက်သမား100လောက်လမ်းမှာပိတ်မိနေပါတယ်။တောက်ကြနဲ့အစောပိုင်းနှင်းတူပြိုကျမှုကြောင့်တေဆုံရတဲ့လမ်းပြ12ဦးတည်းမနှဲရှိပြီး3ဦးဒဏ်ရာရပြီး4ဦးပျောက်ဆုံးနေစေပါ။နီပေါခီးသောဝန်ကြီးဌာနကတော့တောင်တက်ကျွမ်းကျင်တဲ့ရှာပါဒေသခံတွေဟာအမြင့်ပေ1900ကျော်မှရှိတဲ့ popcorn fee လို့ခေါ်တဲ့နေရာမှာတောင်တက်သူတွေအတွက်သူတို့အရင်ဆော့ဆော့ထွက်ပြီးကျိုးတွေကိုပြင်ပေးနေစဉ်အခုလိုနှင်းတူတွေပြိုကျခဲ့တာလို့ပြောပါတယ်။ Syrian နိုင်ငံ Homs မြို့မှာကားဘုံးပောက်ကွဲမှုဖြစ်ပွားတဲ့အတွက်အများပြားတေဆုံခဲ့ရတယ်လို့ Syria အစိုးရရုပ်သံမှာဖော်ပြပါတယ်။
နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုဟာကိုရနိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်ရှင်အစီအစဉ်မှုကကျမစုမမ VOA ကနေအခုထုတ်လွှင့်ခဲ့တဲ့မနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေ1နာရီထိတစ်ချိန်2ချိန်ပြန်ပြီးနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.